အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝီလျံဘန်းစ်ဟာအောက်တိုဘာလ18ရက်လာမယ့်ဗုဒ္ဓဖူးနေ့မှာမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။မစ္စတာဘန်းစ်ဟာနေပြည်တော်မှာသမရဦးသိန်းစိန်နဲ့အစိုးရတာဝန်ရှိသူတွေကိုရောမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုပါတွေ့ဆုံဖို့ရှိတယ်လို့ကျတဲ့ပရီနေအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဌာနပြောခွင့်ရဗစ်တိုးရီယာနူလန်ကပြောပါတယ်။ဒုတိယနိုင်ငံခြားရေးဝန်ကြီးဘန်းစ်ဟာအောက်တိုဘာ23ရက်စနေနေ့မှာအာရှဒေသ၅နိုင်ငံခီးကိုစတင်မှာဖြစ်ပြီးပထမဆုံးဂျပန်နိုင်ငံကိုသွားရောက်မှာပါ။ဂျပန်နိုင်ငံမှာနိုင်ငံခြားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးအပါအဝင်အကြီးတန်းအရာရှိတွေနဲ့ဒေသရင်းကိစ္စရပ်တွေကိုဆွေးနွေးပြီးတနင်္လာနေ့မှာတော့တောင်ကိုရီးယားကိုသွားရောက်ဖို့ရှိပါတယ်။မြန်မာနိုင်ငံကိုမလာခင်တရုတ်နိုင်ငံကိုသွားရောက်မှာဖြစ်တယ်လို့မြန်မာနိုင်ငံကအပြန်ကြေညာပြီးနေမှာတော့အိန္ဒိယနိုင်ငံနယူးဒေလီမြို့ကိုသွားရောက်ပြီးနှစ်နိုင်ငံစီးပွားရေးလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာဆွေးနွေးမှုတွေကိုပြုလုပ်ဖို့ရှိပါတယ်။